ကရင်မျိုးသားစည်းရုံး KNU နဲ့မြန်မာစစ်တပ်တို့ကြားကရင်ပြည်နယ်ဖာပုံမြို့နယ်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဆောင်ရတဲ့ဒေသခံရွာသားတွေစားသောက်နေထိုင်ရေးအခက်တွေ့နေရပြီးအကူအညီလိုအပ်နေတဲ့အခြေအနေအကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါကရင်ပြည်နယ်ဖာပုံမြို့နယ်လယ်မူဘလော့ဒေသဘက်မှာ KNU တပ်မ၅တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားမနေ့ကတည်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံလူကပြောပါတယ်။န
ေ့ကလည်းဖြစ်တာပဲတနေ့ကလည်းဖြစ်တာပဲပေါ့လေနော်သောမူကလို့လည်းမူကလို့ပဲမှာလဲနော
်တိုက်ပွဲတွင်လယ်မူဘလော့ရွာဘက်ကိုလက်လက်ကြီးပြစ်တံကျမ်းနေရတယ်လို့စစ်ဆောင်လယ်မူဘလော့ရွာသားတို့ကဆိုပါတယ
်မနေ့ကတော့တက်ကနေပြီးတော့ဒီလယ်မူဘလော့လက်ကြီးကိုရွာဘက်ကိုပြစ်ချတာတော့ကြားတယ်
ဒီအယူသတ်မှတော့အရာရှိတူကတော့မနေ့ကလယ်မူဘလော့ဘက်တိုက်ပွဲဖြစ်ပွားကြောင်းအသိပြုခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုတာမရှိခဲ့ပါဘူး။ဖာပေါ်မြို့နယ်ဘက်တိုက်ပွဲချင်းတွေကိုတိရှိဖို့သတ်မတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အခုတိုင်းကြောင်ကြီးမြို့နယ် KNU တပ်မတုံမူတဲဒေသဘက်မှာလဲမကြာခဏတိုက်ပွဲဖြစ်ပွားနေသလိုရွာ9ရွာကရွာသားတထောင်ခန့်ဆစ်ဆောင်နေရပါတယ်။ပဲခူးတိုင်းကြောင်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖာပုံမြို့နယ်ဘက်စီရဲသိမ်းမှနေမှုကြောင့်ရွာသား4000ကျော်ဆစ်ဘေးသိမ်းဆောင်နေရပြီးစားတောက်နေထိုင်ရေအခက်အခဲရှိနေတယ်လို့ကရင်လူငယ်ကွန်ရက် KYN ဖွဲ့ကစောကျော်လင်းကပြောပါတယ
်။ဒေသခံတွေကတော့ဆစ်ဆောင်နေရတော့ပဲခင်ဗျ။ဘော်ဘဲကစနေကြီးနဲ့ကမ္ဘာ့ဝိဇာဒီဒါကနေအပြန်ရေးဆိုရတော့အိပြောဝန်ဆောင်ရတယ်ပေါ့နော်ပြရတော့4000ကျော်လာပြီစားတော့နေချင်ရေးအတွက်ကြတော့အခြေခံပေါ့နော်အခြေခံလေးတွေရှိလာပြီအဲကြမ်းမိုက်တဲ့သွားရင်းတို့အတူလို့ဒီရည်ဒီလူတွေပေါ့နော်အနှွေးတယ်ပေါ့နော်အဆောင်ကျစစ်စစ်တို့အားတဲ့ကျဲဒီပါတိုးပြတ်နေလို့တဲ့မိုးကပလတ်စတစ်ရတာလပါလို့ပေါ့နော်ရှားတယ်အဲ့လိုမျိုးတွေလို့အားတဲ့လို့တော့ကျွန်တော်တို့အားတယ်ခင်ဗျာဒီဒီသာဝန်ယူပြီးတော့ပေါ့ဒီဒေတာတို့ဘာလို့ဒီကျွန်တော်တို့မကြားပြရတယ်ခင်ဗျာ
တိုက်ပွဲကြောင့်ဆစ်ချောင်ရွာသားတွေနေဆက်ရကြေးရွာတွေပြင်တောတောင်ထဲမှာတိမ်းရှောင်နေရတယ်လို့သူကဆိုပါတယ်။ဖာပုံမြို့နယ်မဲဝံဒေသဘက်မှာတော့ဒီနေ့စန်းကစပြီး KNU တပ်မ၅တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဆက်တင်ဖြစ်ပွားလာသလိုလယ်မူဘလော့ဒေသဘက်မှာတော့ပြီးခဲ့တဲ့28ခုနှစ်မတ်လမှာသမ္မတော်ကနေဒေသတွင်းလမ်းဖောက်လုပ်နေမှုနဲ့ပတ်သက်လို့ KNU တပ်မ၅ကြားနှစ်ဖက်စီးရီးပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။အလားတူဘကူတိုင်းကြောက်ကြီးမြို့နယ်ထဲကထူခါခုပူစော်မီလူခဲကော်ကူခဲတဲ့စတဲ့ကြေးဝါရတထောင်နီးပါးဟာနှစ်ဖက်တပ်ပွဲကြောင့်ဇန်နဝါရီလဆန်းကလေးကထွက်ပြေးနေရတာပါဒီစစ်ဆောင်တွေကိုအစိုးရပါဝင်အဖွဲ့အစည်းတွေကလည်းကူညီမှုအားနည်းနေတယ်လို့ကရင်လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါတယ်ဘကူတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပေါ်မြို့နယ်တွင်စည်ရေးသိမ်းမှနေတဲ့အကြောင်းရင်းကိုတော့ဘကူတိုင်းအရဖက်ပြစ်ခတ်တိုက်ခိုက်မှုစောက်ကြီးရေးအဖွဲ့ဝင်ဦးတူဘလက်ကအခုလိုပြောပါတယ်
ဒီကတို့ဒီတပ်မကုန်းဘက်ဆိုလမ်းဖောက်တယ်။ခုပြေးရလာဆိုပြီးတော့သူတို့ဖောက်လိုက်တဲ့အချိန်မှာလမ်းအကျဉ်းချတော့တယ်။ဒီ30ကျော်တယ်။တပ်မတော်ကလည်းသူ့အယူဆကလမ်းကဖောက်ရင်ဒီတိုင်းဖောက်မှဖြစ်မယ်။သူတို့ကလည်းငွေရဒီလောက်ပဲသုံးတယ်။ရိတ်ကပို့ပါပို့ပြီးအသွားလာကြတော့လည်းဒီကခံတယ်ပဲသုံးကြည့်ရလေ။ဒီ PNG ဘက်ကကြတော့လမ်းကိုချက်တယ်ဆိုကြရတော့သူတို့တစ်ခုခုများဖြစ်မလား။သူတို့ကလည်းစိုးရင်မှုတွေရှိလာတယ်ဒီသူတို့ကကအမြင်ပေါ့လေညာနေရာတက်တွေတက်လာနိုင်မလားဆိုပြီးသူတို့စိုးရင်တာပေါ့လေ
တမတော်ဘက်ကတော့ကြောက်ကြီးမြို့နယ်မူတယ်လန်းပါဝင်ဖာပုံမြို့နယ်ခိပူရွာနဲ့လယ်မူဘလော့ရွာကိုဆက်ထားတဲ့လမ်းအောင်းကိုဒေသခံပြည်သူတွေတုံးဖို့နဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာလွယ်ကူစေဖို့အတွက်ပြန်ပြင်မှတ်အကြောင်းကိုနေမိခံကရင်မျိုးသားလူမျိုးရေးတမတော်ဘက်ကကြိုတင်ကြောင်းကြားခဲ့ပေမဲ့ဒေသတွင်းမိုင်းထောင်တာနှောက်ယှက်ပစ်ကတ်မှုကြောင့်တမတော်ဘက်ကစစ်တီတချို့ကြားဆိုမှုတွေရှိခဲ့လို့တုတ်ပြန်ပစ်ခတ်ရတာရှိခဲ့တယ်လို့လည်းတမတော်ဘက်ကပြောဆိုခဲ့ပါတယ်ကဘာကယောဂဖြစ်ပွားနေတဲ့ကာလမှာဘာပုံခရိုင်တဆုံခရိုင်နဲ့ညောင်လေးပင်ခရိုင်တို့မှာ KNU နဲ့မြန်မာစစ်တပ်တို့စစ်ရေးသိမ်းမှမူကြောင့်ဒေသခံပြည်သူလူထု4000ခန့်အိုးအိမ်စွန့်ခွာနှိစက်ရဒေသတွေမှာဆွတ်ပြေးသိမ်းရှောင်နေရတဲ့ပုံမှာစိုးရိမ်နေရတဲ့အတွက်ကြောင့်အ мян ဆုံးကင်တွယ်ဖြေရှင်းပေးဖို့အရပ်ပတ်ဘွဲ့စည်းတရား65ဘွဲ့ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တို့ဆံဇန်နဝါရီလ20ရက်နေ့ကအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ